ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအပြည့်အစုံတရားရုံး ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကိုရိုင်းဦးဆောင်ဖြေရှင်းသွားမယ့်အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူမျိုးတော်တပြတ်မှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်Islamic ပူးပေါင်းဆောင်ရည်အဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICJ မှာတရားစွဲဆိုထားတဲ့အမှုကိုရင်ဆိုင်မှုနိုင်ငံတကာကကြွန့်ကျင်တဲ့ဥပဒေပညာရှင်တွေကိုငှားရမ်းထားပြီးဖြစ်တဲ့အကြောင်းလဲအတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးကိုဆေးလွတ်မဲ့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆက်စုကြည်ဦးဆောင်မှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။ကမ္ဘာနိုင်ငံကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအရရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူကျူးလွန်မှုတွေဟာလူမျိုးတုံးတစ်ဖက်မှုဒါစီ1948ခုနှစ်ဥပဒေကိုချုပ်ဖောက်ရောက်တဲ့အကြောင်းဆွဆွဲချက်နဲ့တရားစွဲထားတာပါ။ကုလသမဂ္ဂတရားရုံးဖြစ်တဲ့ ICJ ကတော့အမှုကိုရှေ့လဒီဇင်ဘာ10ရက်နေ့မှာစတင်ကျင်းပစစ်ဆေးမှာဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ10ရက်နေ့ကျရင်တော့တရားလိုဖြစ်တဲ့ကမ္ဘာနိုင်ငံကအဖွဲ့ဝင်15ဦးပါ ICJ တရားရုံးမှာရှောက်လဲချက်အရင်တင်သွင်းရမှာဖြစ်ပြီးနောက်တစ်ရက်မှာမြန်မာဘက်ကရှောက်လဲရမှာပါ။ရွန်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေရကတော့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေကိုပယ်ချထားပြီးကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်အရေးယူရတယ်ရှိကြောင်းလည်းပြောဆိုထားပါတယ်။